အမေရိကန်အကြမ်းစစ်တပ်ဖွဲ့တစ်ဖွဲ့ကိုတောင်းမိုးနဲ့အမေရိကန်အစိုးရဝန်ထမ်းတွေကလီးမီးဖွားချိန်စစ်နပတ်ကြာခွင့်ရွေးခွင့်ပေးဖို့ဥပဒေတွေပါဝင်တဲ့ဥပဒေမူကြမ်းတရက်ကိုလက်မှတ်ရေးထိုးတော့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါတယ်အမေရိကန်ဒေါ်လာ938ဘီလီယံရထားတဲ့ကာကွယ်ရေးမူဝါဒဆိုင်ရာဒီဥပဒေကြမ်းကိုဒီမိုကရက်တစ်ထုတ်ထုတ်တာရဲအမေရိကန်အောက်လွတ်တော်ကပြီးခဲ့တဲ့ဘက်ကအတည်ပြုပေးခဲ့တာတော့ဒီဘက်အင်ကာနေမှာ Republican တွေအများစုထိန်းချုပ်ထားတဲ့အမေရိကန်အထက်လွတ်တော်ကဆက်လက်ပြီးအတည်ပြုပေးခဲ့တာပါဒီဥပဒေမူကြမ်းဟာကလီးမီးဖွားချိန်အမေရိကန်အစိုးရဝန်ထမ်းတွေမိဘတွေကိုစစ်တပ်ကြခွင့်ပေးမဲ့ဒီမိုကရက်တစ်ရဲ့အဆိုပြုချက်နဲ့အမေရိကန်တပ်ဖွဲ့တွေရဲ့စစ်တပ်မြောက်အင်အားစုဖြစ်လာမဲ့အကြမ်းစစ်တပ်ဖွဲ့ဖွဲ့စည်းရေးသမ္မတထရမ့်ရဲ့အဆိုပြုချက်နှစ်ခုအကြားအပြေးယူလောက်ထားတဲ့အသုံးစိတ်ပါဝင်ပါတယ်ဒီအမေရိကန်အကြမ်းတပ်ဖွဲ့ဟာနှစ်ပေါင်း60ကျော်အတွင်းအမေရိကန်စစ်တပ်အတွက်အသစ်ဖွဲ့စည်းလိုက်တဲ့နောက်ဆုံးပေါ်စစ်တပ်ဖွဲ့တစ်ခုဖြစ်လာမှာဖြစ်တယ်လို့ဒီအတွက်နှစ်တန်းကျော်ရှိတဲ့အမေရိကန်အစိုးရဝန်ထမ်းတွေဟာလည်းစစ်နပတ်ကြကလေးမျိုးဘွားချင်းခွင့်ခံစားခွင့်ကိုအမေရိကန်သမိုင်းမှာပထမဆုံးအကြိမ်ရရှိမှာဖြစ်ပါတယ်ခင်ဗျ